ယူကရိန်းနဲ့အိမ်နီးချင်းရုရှားနိုင်ငံသားတင်းမာမှုတွေတိုးနေချိန်မှာပဲယူကရိန်းကိုအမေရိကန်လိုလေယာဉ်ပစ်လက်နက်တွေနဲ့တင့်ကားဖြက်မစ်ဆိုင်လက်နက်တွေပို့ဝေဖို့ဘော်လ်ကန်ဒေသနိုင်ငံတွေဖြစ်တဲ့အက်စတိုးနီးယား၊လာတီဗာနဲ့လီတူအေးနီးယားနိုင်ငံတွေကိုခွင့်ပြုလိုက်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကစနေနေ့မှာပြောပါတယ်အတ္လန္တိတ်စစ်စာချုပ်အဖွဲ့နေတိုးမဟာမိတ်တွေဖြစ်တဲ့အဲ့ဒီနိုင်ငံတွေကနေယူကရိန်းနိုင်ငံစစ်လက်နက်အင်အားပုံမခိုင်မာစေရင်းနဲ့ရုရှားကျူးကျော်လာရင်ခုခံနိုင်ရင်ကာကွယ်ရေးပစ္စည်းတွေပို့ပေးဖို့ခွင့်ပြုကြောင်းဝန်ကြီးပလင်ကင်ကတွစ်တာမှာရေးသားခဲ့တာပါယူကရိန်းနိုင်ငံဘက်ကတောက်လျှောက်ရပ်တည်လာတဲ့နေတိုးအဖွဲ့ဝင်နိုင်ငံတွေကိုလည်းဝန်ကြီးပလင်ကင်ကကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်ယူကရိန်းနိုင်ငံနယ်စပ်နားမှာရုရှားတပ်ဖွဲ့တွေတပ်ဆွဲထားတဲ့ကိစ္စဝန်ကြီးပလင်ကင်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးစာဂေးလက်ဘရတိုတောက်ကြနေမှာဆွေးနွေးခဲ့ကြပေမဲ့တိတားတဲ့တိုးတက်မှုမရခဲ့ပါဘူး။အဲ့ဒီဆွေးနွေးပွဲအပြီးနောက်ပြန်မှာပဲယူကရိန်းကိုလက်နက်ပေးပို့ဖို့ဝန်ကြီးပလင်ကခွင့်ပြုလိုက်တာလည်းဖြစ်ပါတယ်။